ဒိမတ်နိုင်ငံကဆိုရှယ်ဒီမိုကရက်တွေဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တာကြောင့်ဥရောပတိုက်ကအဓိကလက်ဝဲပါတီတွေအတွင်းမှာတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုကျင့်သုံးမလားဆိုပြီးဆွေးနွေးငင်းခုန်လာကြပါတယ်။ဒိမတ်ဆိုရှယ်ဒီမိုကရက်လက်ဝဲပါတီကပိုပြီးတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးကိုလုပ်မယ်လို့ပြောပြီးပါလီမန်ရွေးကောက်ပွဲမှာနေရာအများစုရလာခဲ့တာပါ။ဥပဒေကျူလွတ်တော်နေရာ196နေရာမှာ62နေရာဆိုရှယ်ဒီမိုကရက်တွေဦးဆောင်တဲ့မဟာမိတ်တွေကအနိုင်ရခဲ့တဲ့အတွက်လဲအသက်42နှစ်ပဲရှိသေးတဲ့မက်ဖိုင်ယာဆန်ဟာဒိမတ်သမိုင်းမှာအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာခဲ့တာပါဆိုရှယ်ဒီမိုကရက်ပါတီကအမတ်48နေရာအနိုင်ရပြီးဒန်နစ်ပါလီမန်မှာအများဆုံးနေရာယူထားနိုင်တဲ့ပါတီဖြစ်လာခဲ့တာပါဆိုရှယ်ဒီမိုကရက်တွေဟာလူဝင်မှုကြီးကြပ်ရေးဝါဒအပေါ်မူဝါဒအပေါ်မှာကောင်းငယ်ကွေပြန်ကွေပြီးသူတို့ရဲ့ပြိုင်ဘက်လက်ရာဆုံးပါတီတွေလိုပိုပြီးတင်းကျပ်တဲ့မူဝါဒတွေလုံးမယ်လို့ပြောင်းလဲခဲ့တာပါဒီမူဝါဒတွေထဲမှာတော့ကုလသမဂ္ဂကစီစဉ်ပေးတဲ့ဒုက္ခသည်များပြောင်းရွှေ့အခြေချနေထိုင်ရေးကိုစန့်ကျင်တယ်လို့ရွှေပြောင်းအခြေချနေထိုင်သူတွေကိုသူတို့ရဲ့မူရင်းနိုင်ငံကိုပြန်အောင်စီယုံသိမ်းသွင်းတာတွေပါဝင်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေအပေါ်တင်းကျပ်တဲ့အပြစ်ပေးမှုတွေကိုလှုံ့ဆော်တာတွေဖြစ်ပါတယ်